ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ဒွိုင်းလန်တောင်တန်းအမှတ်လေးကျေးရွာအုပ်စုအနီးကတောင်တန်းမှာအမှတ်3နယ်ဂျားဆောင်တက်နဲ့ထိုင်းဖမောက်တက်ပူပေါင်းတက်တွေဟာမြန်မာနိုင်ငံဘက်ကနေဝင်ရောက်လာတဲ့မူးယစ်ခိုင်းဝင်လက်နက်ကင်10ဦးခန့်နဲ့စက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့တွေမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါမူးယစ်ခိုင်းဝင်တွေကိုထိုင်းနယ်ဂျားဆောင်တက်ကစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းစင်မှာပဲပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့ပြီးစက်တင်ဘာလ10ရက်နေ့မှာတော့တနာယီကြော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူးယစ်လက်နက်ကင်တွေဟာလာလန်းတိုင်းပြန်လည်ဆုတ်ခွာသွားခဲ့တယ်လို့ဆိုပါတယ်အမှတ်3ဒေသနယ်ဂျားဆောင်တက်ကဘိုးချုပ်ထဝက်ချိုင်းဖုံဝီဝတ်ချီကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ကားတဲ့ကမှတ်တော့တော့ကတွေ့ကြတဲ့ကင်းကြီးကတော့ပေါ့ကမ္ဘာစစ်တာပဲလက်ကော့ဖူလမ်းလျာတဲ့ပစ်ပေါ့ပေါ့လက်လာရည်ရဆောင်တာမဲ့ဘာတပင်အဝတ်ပူ
အခင်းဖြစ်ပွားတဲ့နေရာကိုထိုင်းနယ်ဂျားဆောင်တက်နဲ့ထိုင်းစစ်တပ်ကရှင်းလင်းတဲ့အခါမှာမူးယစ်လက်နက်ကင်6ဦးသေဆုံးနေပြီးအိတ်73အိတ်ဖမ်းမိရမှာတော့အဲ့ဒီအိတ်တွေထဲမှာစိတ်ကြွဆေးပြားတသန်း3သိန်းကိုတွေ့ရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းထိုင်းဘက်ကအကြဆုံးမရှိခဲ့ဘူးလို့လည်းအခင်းဖြစ်ပွားတဲ့နေရာကိုလာရောက်ကြည့်ရှုစစ်ဆေးခဲ့တဲ့ဗိုလ်ချုပ်ထဝက်ချိုင်းကပြောဆိုသွားပါတယ်။မြန်မာဘက်ကမူးယစ်မောင်ခိုခိုင်းတွေဟာဒီလပိုင်းတွေအတွင်းစိတ်ကြွဆေးပြားတန်းတရာလောက်ကိုထိုင်းဘက်ကိုတင်သွင်းမယ်ဆိုတာကိုသတင်းရထားတဲ့အတွက်ထိုင်းဘက်ကတိုက်အင်အားတွေတိုးချဲ့ပြီးစောင့်ကြည့်နေတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်။ဆုတ်ခွာသွားတဲ့မူးယစ်ခိုင်းဝင်တွေဟာ၈ရက်နေ့ညပိုင်းမှာပဲအခင်းဖြစ်ပွားတဲ့နေရာကိုပြန်လာပြီးစိတ်ကြွစည်းကြားတွေပြန်လာယူဖို့ကြိုးစားခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့လည်းထိုင်းနယ်ဂျားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။